ပုံနေကျွန်းမြို့နယ်မှာပြီးခဲ့တဲ့တောက်ချန်နေညနေပိုင်းကပြစ်ခတ်တန်းတွေထွက်ပေါ်လာပြီးတဲ့နောက်ဒေသခံတွေကိုတင်းနှင်းလာနေမှာစစ်တပ်ကလိုက်လံဖမ်းတာတွေရှိတယ်လို့ဒေသခံတို့ကပြောပါတယ်ဖမ်းခံထားရသူက10ဦးထက်မနည်းရှိနေပြီးအဲ့ဒီထဲကတချို့ကတော့စစ်တွေမှာရှိတဲ့စစ်ကြောရေးမှာစစ်ဆေးတယ်လို့လည်းဒေသခံတို့ကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်ရခိုင်ပြည်နယ်ပုံနေကျွန်းမြို့ပေါ်မှာပြီးခဲ့တဲ့တောက်ချန်နေကစစ်ကောင်စီတပ်ဖွဲ့ဝင်တဦးကိုရခိုင်လက်နက်ကင်တပ် EA အဖွဲ့ကဖမ်းခေါ်သွားတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေကပုံနေကျွန်းဒေသခံတွေကိုဖမ်းဆီးစစ်ဆေးနေပါတယ်။တနင်္လာနေ့အထိစစ်ကောင်စီဘက်ကဖမ်းဆီးစစ်ဆေးနေတဲ့ဒေသခံ10ဦးထက်မနည်းရှိနေပြီးတချို့ကတော့စစ်တွေမှာရှိတဲ့စစ်ကောင်စီရဲ့စစ်ကြောရေးမှခေါ်ယူစစ်ဆေးနေတယ်လို့ကိုယ်တိုင်ထွက်ပြေးပုန်းရှောင်နေရတဲ့ပုံနေကျွန်းဒေသခံတဦးကပြောပါတယ်
။သူတို့ကျင်းရှားလာတာတို့နောက်ပြီးတော့လာတော့ဆစ်ဆဲတာတို့အဲ့ဒါတော့ရှိတယ်ပေါ့ညဘက်တွေဆိုတောက်လျှောက်ကြီးဝင်ပြီးစစ်တာတို့ပါဆိုအိမ်ထောင်စုစည်းရင်းတို့မှတ်ပုံတင်တို့ဖြစ်တယ်လို့ပြောတယ်ပေါ့ဟဲ့လား၄၀ကျော်နေပါလောက်ရှိမယ်အဲ့မှာ30ကျော်လောက်ကပြန်ဆက်ပြီးပြီပေါ့အသက်60ကျော်တို့20ကျော်တို့လည်းပါတယ်ပေါ့စစ်တွေဟိုဟာမှာ9ယောက်ခေါ်တော့တယ်လို့ပြောတယ်ပေါ့ကျမ်းမာရေးမကောင်းလို့အဲ့ဟိုဟာစစ်တပ်ကနေတရားစည်းရုံမှာ2ယောက်တင်လာရတယ်လို့ကြားတယ်
ဖမ်းခံထားရသူတွေထဲမှာအသက်60ကျော်အရွယ်ဥကျော်မင်းတဦးလည်းပါဝင်ပြီးတနင်္လာနေ့အထိမိသားစုဝင်တွေနဲ့အဆက်အသွယ်မရသေးသလိုကျန်းမာရေးမကောင်းတာကြောင့်စိုးရိမ်နေရတယ်လို့မိသားစုဝင်တဦးကပြောပါတယ
်။အမေအင်ကဆိုင်းနယ်ရီကျော်လောက်မှ36ကျော်ရှိစီပါလာရတယ်။ဒါကတော့ခေါင်းစင်းနားရှိတယ်။ကျန်းမာရေးကတော့ဖြူချိုးပါဖြူချိုးပါရှိပါကျွန်တော်ကလည်းလာကတော့စိုးရိမ်ပါတယ
်။လက်ရှိပုံနေကျွန်းမြို့ပေါ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေလုံခြုံရေးယူထားသလိုတဲ့အိမ်ဝင်တဲ့အိမ်အတွက်ဆစ်ဆင်းနေတာတွေကြောင့်ဒေသခံတချို့လည်းထွက်ပြေးတိမ်းရှောင်နေရပါတယ်။တနင်္ဂနွေနေ့ညနေပိုင်းကဒေသခံတွေကိုမစိုးရိမ်ဖို့ရခိုင်လက်နက်ကိုင်တပ်ဖွဲ့ EA ကစစ်ကောင်စီတပ်ဖွဲ့ဝင်တဦးကိုဖမ်းဆီးသွားတာကြောင့်သူတို့အနေနဲ့အခုလိုဆစ်ဆင်းနေရတာဖြစ်တယ်လို့မြို့ပေါ်ရက်ကွက်တွေမှာအတန်ချက်ဆက်နဲ့ကြီးညာတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါပေမဲ့လည်းအခုလိုစစ်ကောင်စီတပ်ဖွဲ့ဝင်တွေလက်နက်အပြည့်အစုံနဲ့ဆစ်ဆင်းနေတာကြောင့်ဆိုရင်ထိတ်လန့်နေရတယ်လို့လဲပုံနေကျွန်းဒေသခံကပြောပါတယ်
။စစ်မြေပြင်တစ်ခုကိုရောက်နေတယ်လို့ပဲခံစားနေရတယ်ကျွန်တော်တို့က
။စီရီတင်းမာနေတဲ့ရခိုင်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေးအေးအဖွဲ့တို့ထိတ်တိုက်တွေ့တာတွေရှိနေပြီးနှစ်ဖက်ညှိနှိုင်းလို့မရတဲ့အခြေအနေရှိတယ်လို့ရခိုင်လက်နက်ကိုင်အေးအေးအဖွဲ့ဘက်ကပြောဆိုထားတာရှိပါတယ်။လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကအင်အားတိုးမြင့်တာတွေလုံခြုံရေးတင်းကျပ်စစ်ဆေးတာတွေရှိနေပြီးရခိုင်လက်နက်ကိုင်တပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကိုဖမ်းဆီးတာတွေလည်းရှိနေပါတယ်။တစ်ဖက်မှာလည်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုရခိုင်လက်နက်ကိုင်အဖွဲ့ EA ကဖမ်းဆီးတာတွေရှိပါတယ်။စစ်ကောင်စီဘက်ကရခိုင်ပြည်သူတွေနဲ့ EA အဖွဲ့ဝင်တွေကိုဖမ်းဆီးနေတာကြောင့်ရခိုင်လက်နက်ကိုင်တပ် EA အနေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဖမ်းဆီးရတာဖြစ်ပြီးဖမ်းဆီးထားတဲ့ EA တပ်ဖွဲ့ဝင်တွေပြည်သူတွေကိုလွတ်ပေးမှဖန်ထားတဲ့စစ်ကောင်စီတပ်သားတွေကိုပြန်လွတ်ပေးမယ်လို့လဲပြီးခဲ့တဲ့ရက်ပိုင်းသတင်းစာရှင်းလင်းပွဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA အဖွဲ့ရဲ့ပြောခွင့်ရခိုင်တုခါကပြောဆိုထားပါတယ်ရှင်